ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကြားပြန်လည်တိုက်ခိုက်မှုတွေရှိထားတဲ့ကြားပြည်နယ်လိုက်ကော်မြို့စင်မှာမနေ့အောက်တိုဘာ6ရက်နေ့ညကလည်းတိုက်ပွဲဖြစ်ပွားခဲ့ပါတယ်စစ်တပ်နဲ့ဘယ်အဖွဲ့ကြားတိုက်ပွဲဖြစ်ပွားတာလဲဆိုတာဒေသခံတွေမသိကြပေမဲ့စစ်တပ်ရှိတဲ့နေရာဘက်ကနေပြစ်ခတ်လိုက်တဲ့လနဲ့ကြီးကြီးလိုက်ကော်မြို့ရက်ကွက်တချို့ပေါ်ကြာခဲ့တဲ့အတွက်အရသာတူတည်ဆုံးပြီးတော့ကလင်းငယ်အပါဝင်10ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။ဒါ့အပြင်လနဲ့ကြီးကြီးကြလို့နေတချို့လည်းပျက်စီးခဲ့ပါတယ်။ဒီအချိန်နဲ့အပြည့်စုံကိုရန်ကုန်ကလာတဲ့သတင်းပေါ်အခြေခံပြီးတော့မှတ်များသတင်းအောင်ပြောပြပေးမှာဖြစ်ပါတယ်ဗျာ
။အောက်တိုဘာ6ရက်ဗုဒ္ဓဟူးနေ့ညကလိုက်ကော်မြို့အထွေရေနီကန်အေက600နဲ့နမ်ဘော1ရက်ကွက်ဖက်မှာည9နာရီကနေည9နာရီအထိပြစ်ခတ်တံတွေကြားရပြီးနဲ့ဘယ်အဖွဲ့တွေကမှတိုက်ပွဲဖြစ်တယ်ဆိုတာအတိအကျမသိဘူးလို့ဒေသခံတွေကပြောပါတယ်။ဒါပေမဲ့စစ်တပ်ဘက်ကပြစ်လိုက်တဲ့လင်းနေကြီးလင်းနေငယ်တွေလူနေနေဘက်ကိုကြားရတဲ့အတွက်အရသာတူတည်ဆုံးခဲ့တဲ့အပြင်ကလေးငယ်အပါဝင်10ဦးကြီးစားထိမှန်ဒဏ်ရာရခဲ့တယ်လို့အခုညီပေးခဲ့တဲ့ပရဟိတအတင်းတာဝန်ရှိသူတူက VOE ကိုပြောပါတယ်။ထိခိုက်ဒဏ်ရာရသူတွေကိုဒီကနေ့မနေ့လိုက်ကော်စီယုံကြီးကိုပို့ဆောင်ပေးခဲ့တယ်လို့အခုညီပေးခဲ့တဲ့ပရဟိတအတင်တာဝန်ရှိသူကပြောပါတယ်
။အလုံးစစ်တရားတယောက်ကတည်တယ်၊၁၀ယောက်ကတည်တယ်။ဘာစူးညံတာလဲ။သမီးလေးတဏှာမကောက်တဲ့နဲ့ကြာတော်ကြာတဲ့လက်နဲ့ကြီးလေးလက်နဲ့ကြီးလေးထူလိုက်ကြလိုက်တုံးတုံးပဲ။တနေ့ကြီးတော့လက်နဲ့ကြီးတော့လက်နဲ့အလတ်ကောတောက်တော့ပြစ်နေကြတာသူတို့ကလကောမျိုးတောင်ဘက်ကဖြစ်တာပေါ့။သူကမျိုးအတွက်တောင်ဘက်ကတတ်တည်ပါဖြစ်တာပေါ့။တတ်တည်နေအဲ့ဒီဘယ်သူလေးနဲ့ဖြစ်လဲတော့မသိပါဘူး။ပြန်ဆုံးတဲ့လူကတည်းကသူတို့အိတ်တူအိတ်ရှိမှမအိုက်ဘုံကြတာပါပဲ။အဲဒီဘုံစားဆင်ထွက်လာပြီးတော့မှသူ့နိုင်ငံပေါက်လို့မှသူ့အထိသူကလေးလေးငါနေရတယောက်စားပြန်နေတာပေါ့
။စစ်တပ်ရှိတဲ့ဘက်ကပြစ်လိုက်တဲ့လက်နေကြီးလက်နေငယ်တွေထိမှန်လို့ပြည်သူတွေရဲ့နေအိမ်တချို့လည်းပျက်စီးဆုံးရှုံးခဲ့တယ်လို့အကူအညီပေးခဲ့တဲ့နောက်မျိုးကန်တူက COE ကိုပြောပါရယ်
။ကျွန်တော်တို့ကလည်းလူနာသွားခေါ်အခါကျတော့အဒီအိမ်ဟိုပျက်စီးမှုအတီးကြတော့ကျွန်တော်အလောက်ထိတော့မတိရဘူးဗောနော်ဒီလမ်းပေါ်မှာတင်ထားတဲ့နေသားဆိုရင်တော့ဈေး50လုံးလောက်ထိတော့အိမ်ငယ်ဒီရောအိမ်ကြီးရောဗောနော်ထိကုန်တယ်ဗျ။ဒါဖြစ်တဲ့ဖြစ်တဲ့3ကျင့်4ကျင့်လောက်ရှိပြီဖြစ်တာ။ပေါက်ကအဖက်မှကြီးပဲဖြစ်တာဗျ
။မင်းညကပြစ်ခတ်မှုနဲ့ပတ်သက်ပြီးတော့ကရင်နီအမျိုးသားကာကွယ်ရေးတပ် KNDF ကတော့သူတို့အဖွဲ့ရင်းနဲ့တိုက်ပွဲဖြစ်တာမရှိသလိုဘယ်အဖွဲ့နဲ့ဖြစ်တယ်ဆိုတာအတိအပြုမပြောနိုင်သေးဘူးလို့သတင်းပြန်ကြားရေးတာဝန်ရှိသူတူကစီဗီကိုပြောပါတယ်
။တိုက်ပွဲကကျွန်တော်တို့ KNDF နဲ့ဖြစ်တဲ့တိုက်ပွဲကိုကျွန်တော်တို့ KNDF နဲ့ပတ်မနေဘူးမနည်းရဘူးနော်။ကျွန်တော် KNDF နဲ့ဖြစ်တော့မဟုတ်တဲ့တွဲတမလို့တခြားဘီတူနဲ့ဖြစ်တယ်ဆိုတဲ့တည်းလဲကျွန်တော်တို့ယနေ့ချင်းအတိအပြုလို့မြတ်တယ်။သူတို့သူ့အဖွဲ့လာလို့မရှိရင်သူ့ဥပကလာသူတို့သွားလို့မဖြစ်တဲ့လူမျိုးအဲ့တော့အင်ဒီပေါ်မှာပေါ်စီပေါ်တဲ့လေကမှာညတာပြည်တဲ့မြေထောင်ရှိရလို့မြင်မိတယ
်ဒီပြစ်ခတ်မှုနဲ့ပတ်သက်ပြီးစစ်ကောင်စီကတစုံတရာထုတ်ပြန်တာမရှိသေးပါဘူးလိုက်ကော်မြို့ရင်းနီကံမှာစက်တင်ဘာ23ရက်နေ့ကလည်းစစ်တပ်နဲ့ဒေသခံကာကွယ်ရေးအဖွဲ့ဝင်ချားမှအပြန်အလှန်ပြစ်ခတ်မှုတွေအတွင်းအရသာတူတနက်တန်ရာရခဲ့ပြီးနေနေလည်းပျက်စီးခဲ့ပါတယ်ဒေသခံကာကွယ်ရေးတပ်တွေအဲဒီဘက်မှာရှိနေတဲ့အခြေအနေစစ်ကောင်စီတပ်ဖက်ကလက်နက်ကြီးလက်နက်ငယ်နဲ့မကြာခဏလှမ်းပစ်တာမျိုးရှိတယ်လို့လွယ်ကော်ဒေသခံတွေကပြောပါတယ်။လိုက်ကော်မြို့နယ်ကုန်းတာရွာတဝိုက်မှာစက်တင်ဘာ29ရက်နေ့ကကရင်နီပူပေါင်းတပ်တွေနဲ့စစ်ကောင်စီတပ်အကြမ်းတိုက်ပွဲပြင်းထန်ခဲ့သလိုစက်တင်ဘာ30ရက်နေ့မှာလည်းတိုက်ပွဲပြင်းထန်ခဲ့ပါတယ်။တိုက်ပွဲအတွင်းမှာစစ်ကောင်စီတပ်ကလက်နက်ကြီးနဲ့ကြီးရွာဘက်ကိုအဆက်မပြတ်ပစ်ခတ်လို့ကုန်းတာရွာကနေ10လုံးလောက်မိလောင်ပျက်စီးသွားတယ်လို့ရွာ6ရွာထဲမှနေအိုးရင်ဆွန့်ပြီးတော့တောတောင်တွေထဲမှာထွက်ပြေးနေရတယ်လို့ဒေသခံတွေက VOE ကိုပြောထားပါတယ်။စစ်တပ်အာဏာသိမ်းမှုကိုတနိုင်ငံလုံးအတိုင်းအတာနဲ့ခုခံကျွမ်းလှန်ဖို့ကြားကာလအမျိုးသားညီညွတ်ရေးအစိုးရကစက်တင်ဘာ9ရက်နေ့လောက်ကကြေညာခဲ့ပြီးနောက်ပိုင်းကရင်နီနယ်မှာတိုက်ပွဲတွေခက်ဆိတ်ဆိတ်ပြင်းထန်လာပြီးစစ်ကောင်စီတပ်တွေကအင်အားတိုးဖြန့်ချထားတယ်လို့ဒေသခံတွေကပြောပါတယ်ရှင်။